ကရင်ပြည်နယ်မြောက်ရီမြို့ရဲ့တောင်ပတ်၄ကီကောမြို့အနီးမှာရှိတဲ့စစ်ကောင်စီရဲ့အမြောက်တပ်ရှိတဲ့နေရာကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်ရာကနေတိုက်ပွဲတွေပြင်းထန်နေတယ်လို့ကိုရိုင်းတွေ့သူကပြောပါတယ်။တိုက်ပွဲတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေ၄ချောင်းကနေတိုက်ခိုက်တာတွေလည်းရှိပါတယ်။မြောက်ရီမြို့အနီးတိုက်ပွဲတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်။
စစ်ကောင်စီရဲ့အမြောက်တပ်ကုန်းရှိတဲ့ဆွေရုံစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF တွေပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းအပါအဝင်ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေတဲ့အတွက်စက်တင်ဘာလ29ရက်နေ့ညကလေးကတိုက်ပွဲတွေပြင်းထန်နေပါတယ်။စက်တင်ဘာလ30ရက်နေ့မှလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်ဆိုပြီးရဲမြင့်တွေ့ရသူဒေသခံတို့က VOA ကိုပြောပါတယ
်။ဆွေရုံကပြန်လာဒီနေ့လည်းပဲအခုကျွန်တော်နှစ်နာရီနဲ့45မှာကျွန်တော်တို့ဥစ္စာကျက်တဲ့နစင်းနဲ့လာပြီးပြချာကျွန်တော်ဆက်တော့ကောင်းတော့မှကျွန်တော်သိတယ်။ဆက်တော့ကောင်းအဲ့တောင်ဝင်ချင်ပါဒီနေ့2နာရီနဲ့45မိနစ်မှာကျွန်တော်အဲ့ငါဝင်ချင်မှာကျွန်တော်သိနေတာကတော့လေနဲ့အပေါ်ကတွေဝင်ပြောနှလုံးဟိုတာလုံးကြီးသုံးလုံးကျတာပေါ့နော်ပရမတ်ကကြီးကနှလုံးပြချပါမယ်နော်နောက်တစ်စီးကစင်းနှလုံးပြချ
လက်နဲ့ကြီးတွေနဲ့ပြက်ခတ်မှုတွေကြောင့်ဒေသခံတွေကတော့ဘေးလူရာကိုထွက်ပြေးနေရတယ်လို့လည်းဆိုပါတယ်
ရွာသားကြီးကတော့ညဥပန်းကြီးညကူနာ45လောက်ကအဲ့ဒီရွာကြီးအနည်းဆုံးရွာကြီးအကောင်ထွက်ဒီနှစ်ဘက်ကိုသွားထွက်ပြေးလာတာညကူနာကြီးက15လောက်ဆက်ခဲ့တယ်ညတက်ွားလာပြန်ဆက်ကူပေါင်းသားနဲ့တက်တဲ့ရောင်းနေတဲ့နေရာဆိုပြီးကထားပြတ်ဖြစ်တော့ပါအဲ့ညတွေကပြစ်လာညတွေကပြင်လာအဲ့ဒီမှာကြီးရွာတွေတောင်းကြောင်းသွားပြတ်ပြတ်ပြတ်ကြ
ညဦးရီကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။စက်တင်ဘာလ23ရက်နေ့ကလည်းအဲ့ဒီနေရာမှာပဲတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီကဝိုင်တွဲလေယာဉ်နဲ့ဘုံကျဲခဲ့ပါတယ်။အဲ့ဒီဆွေတော်ကအမြောက်တပ်ကနေလက်နက်ကြီးတွေမကြာခဏပစ်နေတဲ့အတွက်ပူးပေါင်းတပ်တွေကအဲ့ဒီနေရာကိုပိတ်ဆို့ပြီးတပ်သိမ်းဖို့အတွက်ကြိုးစားနေတာလည်းဖြစ်ပါရဲ့။ဒီအတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါရဲ့ရှင်။
ဒါကတော့ကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ဘက်၄ကီကောမြို့အနီးစစ်ကောင်စီရဲ့အမြောက်တပ်ကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတဲ့တဲ့ရင်မအေးအေးမှာတဲ့ရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။